စကော့လန်ဝန်ကြီးချုပ်ဟောင်းနီကိုလတ်စတာဂျန်ကတတင်းကရင်တင်းကသူ့ကိုခုနှစ်နာရီကြာရဲကဖမ်းဆီးမေးမြန်းခဲ့ပြီးပြန်လုပ်ခဲ့ပါတယ်။စကော့လန်အမျိုးသားရေးပါတီ SNP ရဲ့2019ခုနှစ်တုန်းကချာပွေခဲ့တဲ့ရမွေဒေါ်လာ9သိန်းခွဲကျော်ကိစ္စအတွက်အခုလိုစုံစမ်းမေးမြန်းတာပါ။ရဲနဲ့ပူးပေါင်းဆောင်ရွက်မယ်လို့သူပြောခဲ့တဲ့အတိုင်းပဲစတာဂျန်ဟာဒီစုံစမ်းစစ်ဆေးမှုနဲ့ပတ်သက်ပြီးဆက်လက်ပူးပေါင်းဆောင်ရွက်သွားမှာဖြစ်ပါတယ်လို့သူ့ရဲ့ပြောရေးဆိုခွင့်ရှိသူကပြောပါတယ်။အီဗီလာတို့ကလည်းသူခင်ပိုပီတာမာရယ်ပါတီပါတိုင်းမှုကိုလင်းဘက်တီတို့ကိုစစ်ဆေးခဲ့ပါသေးတယ်။လွန်ခဲ့တဲ့အနှစ်20အတွင်းမှာ SNP စကော့တလန်နိုင်ငံရေးကိုလွှမ်းမိုးခဲ့တာပါ။နေပေါင်းသောကြောင့်အင်္ဂလန်နဲ့တွဲနေတာကိုခွဲထွက်ဖို့ကြိုးစားခဲ့ပေမဲ့2014ခုနှစ်လူလူဆန္ဒကိန်းပွဲမှာ55-45ရာခိုင်နှုန်းနဲ့ရှုံ့နိမ့်ခဲ့ပါတယ်။ဗြိတိန်နိုင်ငံကဥရောပသမဂ္ဂကနေခွဲထွက်ခဲ့ပြီးတဲ့နောက်ကိုဗစ်ကာလအလွန်မှာခွဲရေးကိုထောက်ခံသူအသစ်တွေရရှိလာခဲ့ပါတယ်။ဒါပေမဲ့ February လမှာစတာဂျန်နှုတ်ထွက်ခဲ့ပြီးတဲ့နောက် SNP ပါတီနဲ့ခွဲရေးကိုထောက်ခံတာကလည်းကျဆင်းသွားခဲ့ရပြန်ပါတယ်။ပါတီတွင်အကွဲပြဲများစေတဲ့အတွက်သူကောင်းဆောင်မှုနဲ့စကော့တလန်ကိုခွဲထွက်ဖို့မဖြစ်နိုင်တာကြောင့်နှုတ်ထွက်တာဖြစ်ပါတယ်လို့စတာဂျန်ကဆိုပါတယ်။ SNP ပါတီဟာစကော့တလန်မှာအကြီးအမားဆုံးပါတီဖြစ်ပေမဲ့လာမယ့်2024ခုနှစ်ရွေးကောက်ပွဲမှာတော့အမတ်နေရာအတော်များများကို၄ပါးပါတီကိုဆုံးလို့ရပွဲရှိတယ်လို့သဘောထားစစ်တမ်းချုပ်ကပြနေပါတယ်။